တရားပြည်နယ်လွန်ကော်မြို့ကိုမြန်မာစစ်တပ်ကလေကြောင်းဝတ်တက်ခဲမှုတွေရပ်တန့်ပြီးဘေးလူရာကိုရှောင်တိန်လိုတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်တတ်ထားတာတွေလည်းပြန်ရုပ်သိမ်းပြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကဒီကနေ့ဇန်နဝါရီလ10ရက်နေ့မှာတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကစလို့လွန်ကော်မြို့ကိုစစ်ကောင်စီကလေကြောင်းတက်ခဲမှုတွေဇက်တက်ပြုလုပ်ခဲ့သလိုလက်နက်ကြီးတွေနဲ့လည်းပြစ်ခတ်တက်ခဲနေကြောင်းဒေသခံတွေပြောတာကိုကုကပ်ပြီးရိုက်တာသတင်းမှရေးပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့လွန်ကော်မြို့ကိုလေကြောင်းနဲ့ကုန်းကြောင်းကတိုက်ခတ်မှုတွေချက်ချင်းရပ်တန့်မှာလို့လူခွင့်ရထုပ်ကိုလည်းတွန်ဘန်ဒူးစ်က Twitter လူမှုကွန်ရက်မှာရေးခဲ့ပါတယ်။ဒါအပြင်ဒေသခံပြည်သူတွေဘေးကင်းရာထွက်ခွာလို့မရအောင်တားဆီးထားမှုကိုလည်းပြန်လည်ရုံသွင်းပေးပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုဖို့အတွက်လည်းလူခွင့်ရထုပ်ကိုလည်းကတောင်းဆိုပါတယ်လူခွင့်ရထုကိုယ်စားလှယ်ရဲ့အဲဒီတောင်းဆိုမှုပေါ်စစ်ကောင်စီဘက်ကတုံတရာတုံ့ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။လွန်ကော်မြို့အပြင်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသမြို့တွင်းကဒေသခံတွေဘေးကင်းရာကိုထွက်ခွာလို့မရဘဲပြိမ့်နေကြတာဖြစ်ပါတယ်။မြို့လူဦးရေရဲ့၃ပုံ၃ပုံဟာဘေးကင်းရာကိုထွက်ခွာဖို့အတွက်ပြင်ဆင်နေကြတယ်လို့ဒေသတွင်းကူညီကယ်ဆယ်ရေးလုပ်ငန်းလုပ်ဆောင်နေတဲ့ပထမဦးတာအဖွဲ့တစ်ခုကပြောတာကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ။